အခုတော့အင်္ဂါနေ့ညပိုင်းနာစင်နေကြတိုက်ရိုက်လေးလိုင်းစင်နေကအစီအစဉ်စတင်ချိန်ရောက်လာပါပြီ။ကမ္ဘာကထာပြည့်စုံနေတဲ့ကိုဇော်ဝင်းနိုင်တဲ့အတူအစီအစဉ်ထုတ်လုပ်သူကိုအောင်အောင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုးစားပါတယ်။ဒီမနက်ကမှအစိုးရတပ်တွေအဖြစ်ထွက်ဆိုသူတွေကိုအကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းပေးလိုက်ရင်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့အဂတိလိုက်စားမှုတပ်ဖြတ်ရေးအပအဝင်ဒီတခြားပြစ်မှုအများအပြားကိုဖော်ထုတ်အရေးယူနိုင်မဲ့သတင်းပေးတွေလည်းတော်တော်များများထွက်ပေါ်လာနေပါတယ်။ကမ္ဘာနိုင်ငံအများစုမှာဒီပြဋ္ဌာန်းထားတဲ့ဒီ Witness Protection Program လို့ခေါ်တဲ့ဒီအစိုးရတပ်တွေအပေါ်ကာကွယ်ပေးတဲ့ဥပဒေမြန်မာနိုင်ငံမှာပြဋ္ဌာန်းသင့်မသင့်ဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်။အစိုးရတပ်တွေကိုအကာအကွယ်ပေးဖို့ပြောတဲ့အခါကျတော့ကျန်တဲ့အပြင်တပ်တွေအတွက်ရောမလိုဘူးလားလို့မေးစရာရှိလာကြပါတယ်။တကယ်တော့ဒီကိစ္စဟာအမတန်ကြေတဲ့ကိစ္စတရားလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုပိုင်းမှာအားနည်းနေတဲ့အခါကျတော့ကိုယ့်အမှုကိုယ်တိုင်တိုင်တဲ့သူတွေတောင်မတိုင်ရဲမပြောရဲဖြစ်နေရတဲ့အပြင်တိုင်တဲ့သူတွေကိုယ်တိုင်တောင်ဖမ်းခါရမလားဆိုပြီးတော့ကြောက်နေရတဲ့အခြေအနေမျိုးဖြစ်နေကြတာကြောင့်တရင်တည်းတိုင်ကြားဖို့ဆိုတဲ့အခြင်းအရာတော့အတော်လေးအလန့်ဝင်းနေတဲ့သဘောဖြစ်နေပါတယ်။ဒါကြောင့်ဒီကနေ့မှာတက်နိုင်သလောက်အချိန်ရသလောက်ဒီကိစ္စကိုကျွန်တော်တို့ဆွေးနွေးကြကြမှာဖြစ်ပါတယ်။အဓိကဆွေးနွေးဖို့ဖိတ်ခေါ်တဲ့သူတွေကတော့ဒီများသောအားဖြင့်တော့ကျွန်တော်တို့ရှေ့နေပြီဖြစ်ပါတယ်အစိုးရဒီအခုဒီလိုင်းပေါ်ကိုကျွန်တော်တို့ဒီအဓိကပင်တိုင်းဆွေးနွေးပေးကြမဲ့ပုံကိုယ်တွေရောက်နေကြပြီလို့ကျွန်တော်သိရပါတယ်ဦးမင်းလွင်ဦးရှိပါလားခင်ဗျာ
ရရှိပါတ
ယ်ဟုတ်ကဲ့ဦးရောဘတ်ဆန်အောင်လည်းရှိနေပါပြီနော
်ရှိပါပြီခင်ဗျာ
ဟုတ်ကဲ့ပထမဆုံးဒီပင်တိုင်းဆွေးနွေးမဲ့ပုံကိုယ်နှုတ်ကိုကျွန်တော်မေးချင်တာကဒီဟိုအတူတုံးပေါ့နော်ဒီမြန်မာနိုင်ငံမှာဒီအခုကျွန်တော်တို့ပြောတဲ့ဒီအစိုးရတပ်တွေအဖြစ်ထွက်ဆုံတဲ့သူတွေကိုအကာအကွယ်ပေးတဲ့ဥပဒေမရှိသေးဘူးလို့သိရတဲ့အခါကျတော့ဒီဥပဒေဟာရှိသင့်မရှိသင့်ဆိုတာလေးကိုဦးမင်းညိုကအရင်စပြီးတော့အကြီးအကျယ်လေးပြောပြပေးပါလားခင်ဗျ။ဟု
တ်ကဲ့ပါကျွန်တော်မှန်ကန်တဲ့တရားစီရင်ရေးစနစ်ကိုအထောက်အကူပြုဖို့အတွက်တပ်တွေထွက်ဆုံတဲ့သူရဲ့အဲ့အန္တရာယ်ကိုရှင်းချောင်းလာမယ်ဆိုလို့ရှိရင်တော့အကာအကွယ်ပေးဖို့လိုအပ်လာတာဖြစ်တယ်။ဒါကြောင့်လည်းကျွန်တော်တို့ကဒီနိုင်ငံများမှာစဉ်းသုံးနေကြတဲ့တဲ့ဒီလိုအကာအကွယ်ပေးရေးစီစဉ်နေတဲ့ဥပဒေပြဋ္ဌာန်းပြီးတော့စီမံဆောင်ရွက်တဲ့ဒါမှလည်းသူချင်းတော်တော်များများကိုပေါ်ထုတ်ရေးယူနိုင်တယ်လို့ကျွန်တော်တို့ကြံပြရခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ဥရပဆောင်းအောင်လည်းပြောပါဦးခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့နိုင်ငံမှာအဲ့ဒီတဲ့ဒီလိုအကာအကွယ်ပေးတဲ့ဥပဒေဟာမရှိမဖြစ်ပြဋ္ဌာန်းမှုအထူးလိုအပ်နေတဲ့ဥပဒေဖြစ်တယ်။ဒါပြောလို့ဆိုအခုကျွန်တော်တို့နိုင်ငံမှာလာသမှုတိုင်လိုက်တယ်เนาะဒါမကွေးမှာဖြစ်နေတဲ့လက်ရှိကိစ္စเนาะအဲ့ဒီလူကသူတိုင်တန်းပြီးကြောင်းကို Facebook မှာတင်လိုက်တဲ့အခါကျတော့2019ခုနှစ်နိုင်ငံသားတွေလုံခြုံမှုနဲ့တိစီကာကွယ်ရေးဥပဒေပုံမှန်30ရာသူ့ကိုလုံးအချုပ်သေးသေးလိုက်တယ်เนาะနောက်တစ်ချက်အဲ့ဒီလူကတိုင်ခဲ့တဲ့ဒေါ်ချွတ်ချွတ်တွေကနောက်ဆုံးသူကအမိကူညီတယ်ဆိုပြီးတော့သူကထောင်တနစ်ကြသွားတယ်အကျူကအစစ်စစ်လဲဆုံးတယ်ဒီလူတို့တော်မှာလည်းပဲဒီ9,300,000ညဆွေးနွေးကြတယ်ဘာမှမအောင်ဘူးအဲ့တော့တိုင်တဲ့သူကအဓိကသက်တည်ရေးပဲဆုံးဆုံးမှုကာကွယ်ပေးတဲ့ဥရီယာမချစ်မချစ်အသက်သူတို့တည်းအရေးကြီးတဲ့ဥရီကူပြောအများဆုံးပြတ်တမ်းပေးဖို့လိုပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျူးတမကျွန်တော်တို့အဓိကပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာလည်းကျွန်တော်တို့ရှင်းနေဥထုနဲ့နောက်ပြီးတော့ဒေါ်ဒွဲဘူးတို့လည်းရှိနေပါလားခင်ဗျာဆိုတော့နောက်ပိုင်းမှာကျွန်တော်တို့ဒီကိစ္စကိုအခြေတဝင်ဆွေးနွေးကြတာပေါ့အခုကျွန်တော်တို့ဒီအခုတက်လာတဲ့တမအသည့်ဟာဆိုလို့ရှိရင်ဥဝင်းနေဟာဆိုလို့ရှိရင်လည်းရှင်းနေတူဖြစ်ခဲ့တယ်သူကိုယ်တိုင်လည်းဒီဥရိယရိုင်းနဲ့ပတ်သက်ပြီးတော့နားလည်တယ်ဒီမြန်မာနိုင်ငံမှာအားနည်းချက်ဖြစ်တဲ့တရားဥပဒေစိုးမိုးမှုမရှိဘူးမှန်ကန်တဲ့တရားအစီအစဉ်ရေးစနစ်ဟာပြတ်ပြောင်းနေတယ်ဆိုတာကိုလည်းဒါတမန်ကြီးအပါအဝင်လူအများစုကသိနေတယ်လက်ခံထားတဲ့ကိစ္စလည်းဖြစ်ပါတယ်ဆိုတော့ဒီနေရာမှာဟိုအစိုးရတပ်တွေပဲဖြစ်ဖြစ်တပ်တွေကိုအကာအကွယ်ပေးတဲ့ဥပဒေမြန်မာနိုင်ငံမှာမပြထားနိုင်သေးတာဟာဘာကြောင့်များပါလဲခင်ဗျာဥမလင်ဦးအရင်ဆွေးနွေးပါဦး
ဟုတ်ကဲ့ပါကျွန်တော်တို့ဒီလိုမျိုး witness protection program အနေနဲ့လုပ်မယ်ဆိုလို့ရှိရင်တော့အကုန်ကြတော်တော်များများကိုဆောင်ပြရပါတယ်။ဒါတကဘာလုံးမှာမှကျွန်တော်တို့ဒီသက်တည်များကိုအကာအကွယ်ပေးစီစဉ်ရရှင်းသုံးတဲ့နိုင်ငံ12နိုင်ငံလောက်ပဲရှိပါတယ်။အစမှဆိုရင်တော့ကျွန်တော်တို့ထိုင်ဝမ်ဟောင်ကောင်နောက်ပြီးတော့ကျွန်တော်တို့ရဲ့ဟိုကအင်းကြီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတို့မှာဒီကိစ္စတွေကိုသက်တည်ကိုအကာအကွယ်ပေးတဲ့အစီအစဉ်ကိုရှင်းသုံးတာဖြစ်တယ်။ အဲ့တော့ဘယ်လိုမျိုးကြောင့်ဓာရီကိုကာကွယ်ပြရလဲဆိုတော့ကကျွန်တော်တို့ဒီအုပ်စုဖွဲ့ပြီးကျူးလွန်ကြတဲ့ဥပဒေစေဝါထုတ်လုပ်တယ်ရောင်းချတယ်ပြည်ယူပြန်ယူတယ်နောက်ပြီးတော့တကလူကုန်ကူးမှုတွေလုပ်တယ်နောက်ပြီးတော့တကပြည်တန်စာတွေကိုလူကုန်ကူးတယ်ဆက်စင်ရောင်းချတယ်နိုင်ငံဖြတ်ကျော်မှုဝင်းနေဖြစ်တယ်နောက်ပြီးတော့တကစစ်မောင်းကိုလုပ်ငန်းတွေကိုပေါ်ထုတ်တယ်ဆိုလို့ရှိရင်အဓိကကြတဲ့တက်တီတွေကိုအကအကွယ်ပြီးမှုကိုမလိုအပ်မဖြစ်လိုအပ်လာတာဖြစ်အဲ့တော့တစ်ဖက်မှာကျူးလွန်တဲ့သူတွေကလည်းအုပ်စုဖွဲ့ပြီးကျူးလွန်တာဖြစ်တဲ့အတွက်ငွေရေးအေးရတော့လကောင်အာဏာရတော့လကောင်လက်နက်ရတော့လကောင်အလွဲတကူရနိုင်တဲ့အခြေအနေမျိုးဖြစ်တဲ့အခါကျတော့ကအစိုးရအနေနဲ့ဒီလူမျိုးတက်တီတွေရဲ့အသက်အန္တရာယ်နဲ့နောက်ရရှိနေထိုင်မှုအတွက်ကအကအကွယ်ပြီးရတာဖြစ်တဲ့အတွက်အကုန်ကြတော့တော်တော်များလာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဒီတက်တီရဲ့တစ်သက်တာဘဝအတွက်အကာအကွယ်မပေးနိုင်ရင်တော့မှကျွန်တော်တို့အနေနဲ့တက်တီရဲ့လုံခြုံရေးကိုအထူးလေးစားပြီးဆောင်ရွက်ပေးနိုင်ဖို့အတွက်ပြီးတော့ကျွန်တော်တို့အမြင့်ဆုံးအနေနဲ့သတ်မှတ်ပြီးတော့ဆောင်ရွက်ပေးတယ်လို့ကျွန်တော်မြင်ပါတယ်။ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်မကြာခင်ကမှပြီးခဲ့တဲ့နှစ်မကြာခင်ကမှဖြစ်ပေါ်ခဲ့တဲ့အင်းကြီးကြီးဥက္ကဋ္ဌလုံခြံခံမှုမှာတဲ့ဒီဖြစ်ပါဝင်တဲ့အင်းစင်ကိုအောင်ဆိုတာကိုသိနေအဲ့အန္တရာယ်ချိန်ရောက်တဲ့အန္တရာယ်အတိခံစားရတယ်ဆိုတာကျွန်တော်သိရတယ်။နောက်ပြီးတော့တခါမူရစ်စေဝါကိုနောက်ဟိုကိုအတိစင်နဲ့ကိုစက်စွန်စံပြားထောက်လန်းပြီးတော့မြမသမိုင်းမှာအများဆုံးမိအောင်စွမ်းဆောင်ပေးနိုင်တဲ့သူကလည်းနောက်ဆုံးကျတော့ဂုံကျူလာလေးတရွယ်နဲ့ဘဝပြည့်နေရတဲ့အချိန်မျိုးဖြစ်တယ်ဆိုတာကျွန်တော်သိရတယ်။ဒါကြောင့်ကျွန်တော်တို့အဂရိလိုက်တိုင်းဦးတိုက်ချင်ရေးကိစ္စတွေဆောင်ရွက်မယ်၊မူရည်စေဝါကိစ္စတွေဆောင်ရွက်မယ်၊ပြန်ဇာတာနဲ့စစ်တွေခိုးထုတ်တဲ့ကိစ္စတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်တော့ဒီစစ်တွေအစာအကွယ်ပေးတဲ့အစီအစဉ်လို့တော့ကျွန်တော်တို့မဖြစ်မနေဆက်သွင်းပြထားမှုလိုပါတယ
်။
ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းမြန်မာနိုင်ငံသားတွေရဲ့အသက်ဘေးအန္တရာယ်ကိုကာကွယ်ပေးဖို့အတွက်နိုင်ငံတော်အစိုးရမှတာဝန်ရှိတယ်ဆိုတာကိုပါတဲ့အတွက်ဒီခေါင်းစဉ်အောက်ကနေပြီးတော့တင်းကြီးကြီးနဲ့ဒီမှာဆောင်ရည်တော့ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးမလို့ဆိုတော့ဥရောပဆန်းအောင်လေကျွန်တော်တို့ဆွေးနွေးပါအောင်အခုဘာကြောင့်မြန်မာနိုင်ငံမှာကျွန်တော်သိချင်တာကဒီသက်တည်တွေကိုအကာအကွယ်ပေးတဲ့ဥပဒေအထူးသဖြင့်တော့ဒီအစိုးရသက်တည်ပေါ့နော်ဟိုအကာအကွယ်ပေးတဲ့ဥပဒေကဘာကြောင့်မပြထားနိုင်ရသေးတာလဲဆိုတော့ဦးမင်းလင်းဦးကတော့ဒါငွေကြေးအကောင်ကြများတယ်နိုင်ငံတော်ကအခုလက်ရှိအစိုးရလက်ထက်မှာဆိုရင်ပေါ့လေဒါအရင်တော့မပြောတော့ဘူးဒီဟိုဟိုအတုံးကြီးကိုရွှတ်ထားမယ်ငွေချွေတာမယ်ဆိုတော့ဆံမိုးကတော့ကြွေးကြော်နေတဲ့အခါကျတော့အဲ့ဒီဟာတွေနဲ့သွားပြီးများညိနေသလားဟိုအရှိအနာကမှာရောဒီဟာပြဋ္ဌာန်းမှုဖြစ်နိုင်တဲ့အလားအလာရှိသလား
ဥရီတရက်ကိုပြဋ္ဌာန်းဖို့အတွက်ပုံကြစီကဒီလောက်မများပြပါဘူးနော်တော်တော်ကိုယ်တွေဒီအစစ်စစ်ဟိုတောင်မှပုံကြစီညောင်များစွာနဲ့ခေါ်ယူပြီးတော့တိုင်းပြီးဆွေးနွေးနေတာဥရီတကူပြဋ္ဌာန်းရတဲ့စရိတ်ကအလိုပတ်တာပါလေတိုင်းကြီးကပြန်လေရရှိမဲ့ကိုပိခါကပုံကြပ်ကြီးကအစာပေါင်းများစွာပါလို့တဲ့အတွက်ဒီဥတွေကိုပြကိုပြထားမယ်မပြထားလို့ရှိရင်ကြီးမားတဲ့ရာဇမှုကြီးတွေကိုဘုဒ္ဓတန်တာပေါ်သူကြီးမှအာအတားဖြစ်ပြီးတော့တရားဥတွေစုံမှုကြီးဟာဟာွက်ဒီနဲ့ကြီးပြီးပါဖြစ်အခုဆိုရင်ဒီဒုရဲ့မှုမိုးရနေကြတာဟိုလေးဒီကျော်ဖြစ်လာရတယ်။သူကစက်ပြီးပြောက်ပါ။သူ့ရဲ့ဖွဲ့ဥရိယာသာပြည်ပိုင်းဆိုင်ရာလူဝတ်ချက်ပြီးရှိနေပြီးဆိုတာညီမရအောင်အချင်းညီမလို့ဒီဥရိကိုအခုထွက်တော့ကဒီတကပြန်ဖွင့်ရတော့ဖြစ်စဉ်းစားကြပါလို့ပဲတိတ်တရရခဲ့နေတယ်
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ဥထုံးဥကိုလည်းလည်းလိုက်မဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဥထုံးဥရှိပါလားခင်ဗျာ။
ကြားပါလေခင်ဗျာ
ဟုတ်ကဲ့အထူးကြီးအဲ့တော့အခုကတော့ဒါဒီတက်တေအထူးသဖြင့်တော့ဒီအစိုးရတက်တေကိုအကာအကွယ်ပေးတဲ့ဥပဒေရှိစင်တယ်ဆိုတဲ့ဘက်ကတော့ကျွန်တော်တို့ပြောကြဆွေးနွေးကြတာပေါ့နော်တစ်ခါဆော့ဆော့ပြောသလိုဒီဒီဟာဒီဥပဒေပြဋ္ဌာန်းနိုင်တယ်နောက်ပိုင်းကနောက်ဆက်တွဲကုန်ကြမယ့်ဈေးတွေကလည်းအများကြီးရှိတာ哦ဒါပေမဲ့တစ်ခါမှလည်းဒီသူတို့အကာအကွယ်ပေးလိုက်လို့ရှိရင် accomplice လို့ခေါ်တဲ့ဒီဟိုပါပေါ့အစိုးရတက်တေဆိုလို့ရှိရင်အစိုးရနဲ့ပေါင်းပြီးတော့ဒီမှာလားသူတို့ဟိုပူပေါင်းကြံစီတာမျိုးတရားရုံးမှာထွက်ဆိုတာမျိုးတွေဖြစ်လာနေတဲ့အလားအလာလည်းရှိတော့ဟိုဒီဟာကိုပြတ်ထန်းချင်းချင်းရဲ့ဒီဆိုးကျိုးကရောတခြားတစ်ဖက်ကကြည့်လို့ရှိရင်ဘာတွေများဖြစ်လာနိုင်ကြရှိသလဲကြာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နားလည်သလိုပြောရမယ်ဆိုရင်တော့အစိုးရစက်ကြီးလို့ဖြစ်သွားတာ ਨੇ တကယ်နဲ့အများစုဟာ
အမှုတစ်ခုကိုကြည့်လိုက်ရင်ပထမဦးဆုံးအစိုးရသက်သေတွေစည်ရလူတွေအားလုံးကနိုင်ငံတော်နဲ့ပတ်သက်တဲ့လူတွေကြီးပဲဗျာအရက်သက်ဆိုင်ရာအနည်းဆုံးပဲရှိတယ်အဲ့ဒါဟိုးအောက်ဆုံးလောက်မှာပဲရှိမဲ့သက်သေစည်ရင်းရပဲတိတိဟုတ်လားအဲ့လိုရှိတဲ့ခါမှာအဲ့ဒီလူတွေကိုစစ်လိုက်ရတဲ့အချိန်မှာကိုကျွန်တော်တို့ဒီအများကြီးဒုက္ခရောက်ပါတယ်ဒီမှာနမူနာပြောမယ်ဆိုရင်ကျွန်တော်တို့လက်ပန်းကျောင်းသားတပိတ်စကြောင်းမှာတော့အမှုကိုစစ်ခဲ့ရတာအခုပြောတဲ့တဲမှာဆိုရင်လည်းကျွန်တော်ရှင်းနေပြီတချို့ဆိုအဲ့ဒါကိုလိုက်ခဲ့ပါတယ်အဲ့လိုတရလူရဲ့တပိတ်တွေတရလူတွေကိုယ်တိုင်ကအဲ့ဒီတက်ဆိုင်ရာနိုင်ငံတော်တနည်းအားဖြင့်ပြောရင်တရားဥပဒေရဲ့မှန်မှန်ကန်ကန်ပေါ်ပေါက်ရေးတဲ့သူတို့ရဲ့ဘုရားပေါ့ဗျာဘုရားတော့ကတွေနဲ့အခြေခံပြီးတော့အမှန်ကိုလည်းဖုံးကွယ်တယ်တချို့ကိစ္စတွေမှာသိတာထင်ရှားနေပါရဲ့နဲ့လည်းဘူးကွယ်တယ်အဲ့လောက်ကြီးဖြတ်ထားတယ်လူမျိုးတွေအများကြီးဗျခုနပြောလို့တယောက်စာနှစ်ယောက်စာအတွက်တော့ဟုတ်ပါလိမ့်မယ်အများစုကတော့အစိုးရရဲ့သက်သေဖြစ်သွားတဲ့လူအများစုကတော့ဖြင့်အစိုးရကကနေပြီးတော့မျိုးလုံးဂျုံပိတ်ပြီးတော့ဆက်တဲ့လူတွေများတာကိုတွေ့ရတယ်အဲ့တော့ဒီဥပဒေမျိုးကလုတ်ပေးလိုက်နေဆိုရင်ပထမဦးဆုံးတန်ကြပ်ကအင်ကြီးကြီးကအင်ကြီးဝတ်ထားတဲ့လူကျတော့နောက်တစ်ခါစက်ပြီးတန်ကြပ်ကအင်ကြီးဝတ်ပေးတဲ့လူဖြစ်သွားတဲ့အတွက်ကျွန်တော်တို့ပြည်သူတွေကတော့ပုံနဲ့နာစရာပဲရှိတယ်လို့ကျွန်တော်ကတော့ဟိုစိုးရိမ်နေပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဒီဒီရိုးရိုးတက်တွေအတွက်ကြတော့ဗျာဆွေးကြပါဆိုဒါကတော့ဟိုအစိုးရတက်တွေပေါ့နော်ဒီရိုးရိုးတက်တွေ
ဟော
ကိုကျိုးစီပါမကြည့်ပဲနဲ့ပေါ့နော်တကယ်ဟိုဒီမှာဆိုရင်တော့ခေါ်လာတော့ဒီ whistle blower ပေါ့ဒီမူရီစေဝါကိစ္စပဲဖြစ်ဖြစ်အကျင့်ပြချဆမှုပဲဖြစ်ဖြစ်ဟိုတိလို့တိုင်တဲ့လူပေါ့နော်အဲ့လိုလူတွေဟိုအကာအကွယ်ပေးဖို့မလိုအပ်သေးဘူးလား
ဟိုမိုင်းတိုင်းပြည်တွေမှာလူဖွဲ့စည်းတည်ရမှာတော့အမှန်တိုင်းကိုရက်တည်တဲ့လူတွေအတွက်ကူညီပေးဖို့လိုတာပေါ့ဒါပေမဲ့ဗမာပြည်ရဲ့ရှိနေတဲ့တရားဥပဒေဟောတရားဥပဒေဆိုတာနှခုဗျာတရားရေးဌာနနဲ့ဥပဒေပြည်နှခုစလုံးကဒီနေ့မျက်မှောက်အချိန်ကြီးရတော့ချက်ချုံကြနေတယ်ဗျာ1960ကျော်ကျော်ရဲ့ဟုတ်လားဟိုကျွန်တော်တို့နားလည်သလိုကျွန်တော်စစ်အာဏာရှင်စနစ်ကအောက်ကနေမျိုးထုတ်လိုက်တဲ့ဒီတရားဥပဒေတွေနဲ့တရားစီရင်ရေးဟာလုံးဝကိုချုပ်ရင်းချွတ်ချော်နေတာအမှန်တကယ်ပဲဗျာဒီတိုင်းပြည်ပေါ်မှာရှိနေတဲ့မျိုးစုတဦးတောင်ကိုမဆိုးနေနဲ့စုံစမ်းရင်တော့အဲ့လိုရှိနေအချိန်ဒီမှာဒါဟာလုတ်ဖို့ဆိုတာအများကြီးလိုနေတော့ဗျအရက်ကွာဟိုကွာဟာလုံးနေလို့ကျွန်တော်တို့မြင်နေတာမလွယ်ပါဘူးခင်ဗျဟု
တ်ကဲ့
တကယ်တမ်းကျတော့ကျွန်တော်တို့ဒီအရက်ဖက်ဆိုင်ရာလူတွေရဲ့အကျိုးရှိပါတဲ့ကျွန်တော်တို့ကျန်တဲ့သက်ဆိုင်ရာပုံကိုယ်တွေသက်ဆိုင်ရာလူတွေအတွက်အကျိုးရှိပါဖြစ်သွားမယ်လို့ပဲကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ်ခင
်ဗျဟုတ်ကဲ့အဓိကတော့အရင်ဦးဆုံးတာတရားစီရင်ရေးမှန်တိုင်းဟိုတည်တည်ကြည်ကြည်ဖြစ်လာအောင်အရင်တက်မှတ်အောင်အရင်လုပ်ဖို့လိုမယ်ဆိုတဲ့သဘောဖြစ်နေတာပေါ့နော်လက်ရှိတရားစီရင်စနစ်အောက်မှာတော့ဒါဖြစ်ဖို့ခဲရင်မယ်ဆိုတဲ့အနေအထားရှိနေတာပေါ့ဟုတ
်ပါ
ဘူးဟုတ်ပါ
တယ်ခင်
ဗျဟုတ်ကဲ့ကျွန်တော်ဒေါက်တွဲဘူးကိုလည်းဒီလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တွဲဘူးချိန်ပါလားခင်ဗျဟု
တ်ကဲ့ချိန်ပါတယ်
ဟုတ်ကဲ့ဒေါက်တွဲဘူးဟာဆိုရင်လည်းဒါရှင်းနေတူလည်းဖြစ်တယ်နောက်အရင်ကတော်တော်အမလဲအရင်တက်တာမှာလွတ်တော်အမဖြစ်လဲတာဝန်ထမ်းဆောင်ခဲ့ပြီးဖြစ်တယ်လက်ရှိမှာလည်းဒါကချင်ပြည်နယ်မှာအနေတိုင်းနေတဲ့ပုံကဖြစ်တယ်ဆိုတော့အာလောလောဆယ်အာဟိုပြဿနာတွေရှိနေတဲ့ဒေသမှာရှိနေတယ်လို့ပဲဆိုကြပါသနော်ဟိုဆိုတော့ဒေါ်ဒဲဘူးအတွေ့အကြုံအရဆိုရင်လည်းဒီအခုကျွန်တော်တို့လက်တော်လို့ဖြစ်နေတာဆိုရင်လည်းအခုတော်တော်လေးအသက်ခံတဲ့နေရာကမိသားစုဟာသူတို့အမှုသူတို့တိုင်းကျင်နေတာဒါပေမဲ့လည်းဟိုတိုင်းဖို့နေနေတာသူတို့ကိုယ်တိုင်ကိုယ်ကချင်းချောက်ခံရတဲ့ထွက်ပြေးတင်းချောင်နေရတယ်ဆိုပြီးကျွန်တော်သတင်းတွေကြားနေရတယ်ဆိုတော့ကာယကံရှင်တွေကိုယ်တိုင်ကိုယ်ကအခုလိုမျိုးတိုင်မှုကိစ္စအခက်အခဲရှိနေတယ်ဆိုတော့ဟိုတက်တည်ဆိုတာတော့တော်တော်လေးအလန့်ဝင်နေတဲ့သဘောဖြစ်တာပေါ့တော်တော်ဘူးဟိုတရားတလားဒီကိစ္စဟာဟိုရှိတယ်မရှိတယ်ဖြစ်တယ်မဖြစ်တယ်ဆိုတာကိုလည်းဆွေးနွေးပါအောင
်ဟုတ်ကဲ့ကျွန်မအမြင်နဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံကဖြစ်ပေါင်းများစွာပေါ့နော်ဒီတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုမှာအင်မတန်အားကြီးခဲ့ပါတယ်လက်ရှိအနေအထားမှာလည်းကျွန်တော်တို့အစိုးရအနေနဲ့ဒီကဏ္ဍတွေကိုစူးစမ်းပြီးဆောင်ရွက်နေပြီမဲ့ကျွန်တော်တို့ရှိနေတဲ့ဥပဒေတွေအပေါ်မှာရောကျွန်တော်တို့စောင့်ရနေတဲ့လုပ်ငန်းတွေအရပါကျွန်တော်တို့တရားမျှတမှုမရတာတွေအများကြီးတွေ့ရပါတယ်ဒါအဓိကဆန်းစစ်လိုက်တဲ့အခါမှာကျွန်တော်တို့တရားရုံးပိုင်းဆိုင်ရာမှာရောသာသန္တာတွေမှာရောပေါ့နော်ကျွန်တော်တို့တက်တဲ့အထောက်အထားတွေအားနည်းတဲ့အတွက်မျှတမှုမရှိဘူးအဲ့တော့မျှတမှုမရှိရနေကျွန်တော်တို့ဥပဒေနဲ့အညီမဖြစ်ဘူးနောက်မှဒီခံရတဲ့လူပေါ့နော်လူကြီးချိုးပေါက်ခံရတဲ့လူတွေအားကြီးလိုက်သားမှုတွေပေါ့နော်ဒီကံကြတွေမှာလည်းကျမတို့တက်တဲ့အထောက်အထားတွေအားနည်းလို့ရှိရင်ကျမတို့ကတရားဥပဒေစိုးမိုးရေးကိုသွားမှထိခိုက်ပါတယ်ဒါကြောင့်မို့ဒီကံကြတွေဆိုလို့ရှိရင်ကျမတို့ပြည်လေသွားဖို့နဲ့တရားဥပဒေစိုးမိုးဖို့နောက်ကျမတို့ခံရတဲ့လူတွေဘက်ကရောမတရားတဲ့လူဘက်ကမျှတမှုရှိဖို့ကဒီဥပဒေကို မဖြစ်မနေအများဆုံးကြားခံမှုတော့လို့ရယ်ဒီဥပဒေကြားခံလိုက်တယ်ဆိုလို့ရှိရင်တော့ကျမတို့ကဒီတက်တည်အနေဌာရီကိုကျမတို့ကဒီအစိုးရတက်တည်ရဲ့လို့ရမို့အမှန်တရားကိုဖော်ထုတ်မဲ့တက်တည်တိုင်းကိုကျမတို့အကာအကွယ်ပေးဖို့လိုပါတယ်ဒါမှပြောရဲမှဖြစ်ပါတယ်ကျမတို့ဥပဒေမဆိုးမိုးတဲ့ဒေသတွေအထူးသဖြင့်ကျမတို့တိုက်ပွဲတွေရှိတဲ့ဒေသတွေပေါ့နော်ဒါမကပါဘူးမြို့ထဲမှာဖြစ်တဲ့ကံတာတွေလည်းအခုတက်တည်တွေကကိုမြင်တယ်တွေ့တယ်ဆိုမဲ့မထက်ဆိုရဲကြပါဘူးဘာလဲဆိုခုနပြောသွားတယ်လို့ပါပဲကိုစီတန်တန်ဖြစ်မှရအများဆိုးရိမ်ပါလေဒီမူရစေဝါမှုတွေကအစာလူကုန်ကူးမှုတွေကအဆုံးပေါ့နော်မတည်မှုတွေကျမတို့အမျိုးသမီးတွေနဲ့ပတ်သက်တဲ့အမှုတွေအဲဒါတွေကစပြီးကျမတို့ဒီလူအခွင့်အရေးချိုးဖောက်ခံရတဲ့ဒီစရက်တွေလည်းအများကြီးပါပဲဒါတက်တည်မပြောနဲ့ကာယကံရှင်တော်မတန်ရဲတဲ့အနေထားဥပဒေတွေကအဲ့လိုမျိုးဖြစ်နေတာကိုပြင်ရမယ်အပြင်ဒီအရအမှန်တရားဖော်ထုတ်မဲ့သူတွေကိုလည်းကျမတို့အကာအကွယ်ပေးတဲ့ဟောင်းနိုင်ငံတော်ကနေမှမဖြစ်မနေဆောင်ရွက်ဥပဒေပြဋ္ဌာန်းပေးဖို့တော့လိုတယ်ဒီဥပဒေပြဋ္ဌာန်းပေးလိုက်ရင်တော့ကျမတို့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုကိုလည်းကျမတို့အထိုက်အလျောက်ပေါ့နော်တစ်ချင်းချင်းနဲ့အထောက်အကူပြုလာမယ်လို့ကျမတို့အဲ့လိုမြင်ပါတယ်ရှင
်ဟုတ်ကဲ့အာခုဆုံးရှင်တွေ့တော့ရင်တော့တရားဥပဒေတရားရေးရေးမှန်တိုင်းကိုပြည်ပြည်နဲ့တစ်ချိန်တည်းမှာပဲဒီဥပဒေလည်းပြဋ္ဌာန်းပြီးတော့ဒီတိုင်တင်တာလည်းတိုင်အရေးယူနေတာလည်းယူတပြိုင်တည်းလို့ရင်တော့ရမယ်ဆိုတဲ့သဘောပေါ့နော်โอเคဒီအမေရိကန်မှာဆိုရင်တော့ကျွန်တော်တို့ဒီ witness protection program လို့ခေါ်တဲ့ဒီပြည်အောင်စုအစိုးရလုပ်တဲ့ဟိုပြည်အောင်စုအစိုးရရဲ့တက်တွေတွေပေါ့နော်အဲ့ဒါတွေကိုသူတို့ကအကာအကွယ်ပေးတာရှိပါတယ်သူတို့ကဘယ်လိုဘယ်လောက်ထိလုပ်ပေးလဲဆိုလို့ရှိရင်အဲ့ဒီအစီအစဉ်မှာပါတဲ့လူတွေအစိုးရနဲ့ပူးပေါင်းပြီးတော့အစိုးရတက်တွေအဖြစ်လိုက်ပေးတဲ့သူတွေကိုသူကဘဝအစ်တစ်ခုတည်ထောင်နိုင်လောက်တဲ့အထိသူကလူတစ်နဲ့မပုံနေအစ်တစ်နဲ့တပေါ့ထုတ်ပေးတယ်ပြီးရင်အရင်းကြီးဟိုပါဘဝအစ်ပြန်လဲစတင်နိုင်မှုအတွက်အရင်းကြီးတွေထုတ်ပေးတဲ့အထိသူတို့ကအကာအကွယ်ပေးတာတွေရှိပါတယ်အမေရိကန်အစိုးရကတော့သူကပတ်စံတက်နိုင်တော့သူကဒါတွေလုတ်ပေးနိုင်တယ်လို့ပြောမယ်ဆိုရင်တော့ရတာပေါ့လေဒါမှမဟုတ်လေကျွန်တော်တို့မြန်မာနိုင်ငံမှာလည်းအတိုင်းအတာတစ်ခုအထိအထိုက်အလျောက်ဒီထောက်ပံ့ပေးမယ်အကာအကွယ်ပေးမယ်အ ਨੇ ဆုံးအဆင့်ကတော့ဒီလူတွေအရေးယူမခံရဘူး repercussion ပေါ့နော်သူတို့တိုင်းတဲ့အတွက်တံပြန်သူဟောပေါ့ကလေသားချေအောင်လို့မခံရဘူးဆိုရင်တော့ဒါအဲ့လိုမျိုးထုတ်ဖော်မဲ့သူတွေတိုင်ကြမဲ့သူတွေပို့ပြီးတော့ထွက်လာမယ်ထင်ပါတယ်။အဲ့တော့ဦးမင်းလင်ဦးရေကျွန်တော်နောက်ဆုံးခတ်တူလေးဖြည့်စီချင်တာကဒီဥစ္စာကိုကျွန်တော်တို့ပြဋ္ဌာန်းတင်တယ်လို့ဟိုဦးမင်းလင်ဦးကပြောထားတဲ့အခါကျတော့ကျွန်တော်ဘယ်လိုပုံစံနဲ့ဟိုပြဋ္ဌာန်းရင်ကောင်းမလဲဘယ်လောက်အဆင့်ထိများဖြစ်မလဲဆိုတာကိုခတ်တူလေးပြောလို့ရမလား
။ဟုတ်ကဲ့ပါ။လူ့ခွင့်ရေးချိုးဖောက်မှုကံလေးဒီကဒီလူကြီးသားတွေဖြစ်တဲ့ချိုးဖောက်တဲ့သူတွေကအာဏာပိုင်ဖွဲ့စည်းပြီးဖြစ်တယ်ဒါကြောင့်လူ့ခွင့်ချိုးဖောက်မှုကိုအကာအကွယ်ပြင်းထန်ဖို့အတွက်ဒီဥပဒေလိုမျိုးကအခိုင်အမာပြဋ္ဌာန်းဖို့လိုအပ်တယ်။တောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့တရားရေးဌာနရဲ့ရှင်းလင်းချက်ရုံးရဲ့လူ့ခွင့်ရေးကော်မရှင်ရဲ့နောက်ပြီးတော့တခါအကာအကွယ်ပြင်းထန်ဖို့အတွက်အထူးရည်ရွယ်ချက်ပေါ့နော်။ဒါကတော့ဒီတက်တွေကိုစောင့်ရှောက်ထိန်းသိမ်းဖို့အတွက်အထူးဖွဲ့စည်းထားတဲ့အဖွဲ့ကနေပြီးတော့ဒီလိုအစီအမံဆောင်ရွက်ပြီးတော့လှုပ်ဆောင်နိုင်မယ်ဆိုယူနစ်တစ်ခုအနေနဲ့ဖွဲ့စည်းအစီအမံဆောင်ရွက်နိုင်ရင်ဆိုလို့ရှိရင်တော့ဒ
ီမှာညာနဲ့အကောင့်တွေပေါ်ဆောင်ရနိုင်နေတယ်လို့ကျွန်မအနေနဲ့ပြောပြမှာပဲဟုတ်ကဲ့ဥရောပကောခင်ဗျဥရောပဆောင်းအောင်လဲပြောပါအောင်အဲ့ဒီညီကုန်းကိုပဲဘလို့ပုံစံနဲ့ကျွန်တော်တို့ဟိုဟာပေါ့ဟိုဟာလက်တွေ့ကြကြလှုပ်ဆောင်နိုင်မယ်ထင်တယ်ဥရောပဆောင်းအောင်ကြပါလားခင်ဗျဟု
တ်ကဲ
့ဟုတ
်ဘယ်ဒီလိုအခြေခံဥတွေပုံမှန်340ချက်ခုနဲ့နိုင်ငံတော်ဒီညီတို့ကိုမဆိုဥရီညီကလေးတန်းသူညီကအခွင့်အရေးရရှိစေရပြီတို့ကျုပ်လေးအကာအကွယ်ကလေးဓာတ်သူညီညာစွာရယူပိုင်ကိုပြရပြီဆိုတဲ့တင်ရသားရဲ့မူလအခွင့်အရေးမှာပါတဲ့အတိုင်းမြန်မာနိုင်ငံသူ့ဝင်ကော်မရှင်ဥပဒေကိုပြင်ပြီးတော့အဲ့ဒီကော်မရှင်ကတွေ့ချင်ချက်ကိုအရာသူ့ဝင်ချိုးဖောက်မှုဖြစ်တယ်ဆိုရင်သူ့ကော်မရှင်ကကိုတရားစွဲဆိုပြီးတော့အကာအကွယ်ပေးနိုင်တဲ့ဥပဒေတစ်မျိုးပြင်ရတယ်ဒီတော့မှဒါကိုဥပဒေပြင်ရခြင်းဒီနဲ့သက်တည်ရေးကိုအကာအကွယ်ပေးဥပဒေကိုလေ့လာပြီးတော့သို့တော့အစစ်အစစ်မှာချွေးနေပြီးအမြဲဆုံးပြတ်သားမှာမဟုတ်လို့ချင်းအပြည့်လိုက်စားမှုကိုလည်းမတိုင်ရဘူးတိုင်တဲ့လူကသက်တည်ဖြစ်တယ်ဒါပေမဲ့ဘဝအရင်ဆုံးအချုပ်ခဲရောက်တယ်အဲ့ဒါဒီတော့အပြည့်လိုက်စားမှုကြီးကစိုက်ပြီးတော့တည်နေတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အခုချိန်ပါလေတော့သို့တော်ကတပည့်လေးချင်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဥထုံးဘောခဏနောက်ဆုံးပါများဆင်းနေချင်ပါတယ်ခတ်တူလေးစက္ကန့်တော့လောက
်ဟုတ်ကဲ့ပါခင်ဗျကျွန်တော်ကအဓိကပြောချင်တာကတော့ကျွန်တော်တို့အခု2008ဖွဲ့စည်းအုပ်ချုပ်ပုံကနေပြီးတော့မှဆင့်သက်လာတဲ့ guideline democracy နဲ့တွားနေတဲ့နိုင်ငံမှာတော့အနည်းဆုံးဒီ democracy လေးလို့ပြောတဲ့ စေးစင်းလေးကိုတော့ခံပြီးပေးခဲ့ကြတဲ့နိုင်ငံရေးအကျဉ်းသားတွေဒါမှမဟုတ်68 62ကနေစာပြီးဖြတ်တန်းခဲ့တဲ့ထောင်နေကြသေခံခဲ့ရအကျိုးပြက်ခံခဲ့ရတဲ့လူတွေကိုဒီနေ့ထိတော့မှနိုင်ငံရေးအကျဉ်းသားလို့ဆိုပြီးဥပဒေအရစကလုံးရတော့ခွင့်မပြုသေးတဲ့ဒီနိုင်ငံမှာကျွန်တော်တို့ခုနပြောတဲ့ဟာကိုရဘူးဆိုရင်ကျွန်တော်ဘလို့မှစဉ်းစားလို့မရဘူးဗျာဒါပါပဲခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာဘူးနောက်ဆုံးစက္ကန့်30လောက
်ကျွန်မပြောချင်တာတော့အဓိကပြည်သူတွေအတွက်ဒီဥပဒေကိုအဓိကဆောင်ရွက်နေတဲ့လွတ်တော်ကိုယ်စားလှယ်ကိုပြောချင်ပါတယ်အဓိကပြည်ထောင်စုမှရှိတဲ့ပြည်သူလွတ်တော်အမျိုးသားလွတ်တော်ကိုယ်စားလှယ်ကိုအောက်ခြေကိုတည်ချလေးလာပါပြည်သူရဲ့လိုအပ်ချက်ကိုတည်ချလေးလာပါပြည်သူရဲ့မျက်နှာချက်တွေကိုတည်ချလေးလာပါအစိုးရမှာဘာတွေမှားယွင်းနေတဲ့အစစ်စစ်ဌာနဆိုင်ရာတွေမှာဘာတွေတိမ်းပေါင်းနေဆိုတာကြည့်ပြီးမှတကယ်ဥပဒေပြုလွတ်တော်မှာထိထိရောက်ဆွေးနွေးပြီးမှတကယ်အကျိုးပြန်တဲ့ဥပဒေဖြစ်လာအောင်လို့အောက်ခြေအထိပေါ့နော်အပေါ်အလဲအကုန်လုံးစစ်စစ်ငူကိုတို့အဲဟိုပါပေါ့တေချာနေလာပြီးမှဒီဥပဒေကိုအောင်မြင်တဲ့ဥပဒေတစ်ခုဖြစ်အောင်အဲဆောင်ရွက်ပေးစီချင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆင်းနေကြတဲ့သူတွေအားလုံးကိုကျွန်တော်တို့အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ